VOA ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ကျွန်မခွာညိုပါရှင်53ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီစည်းဝေးတွေကိုကန့်သတ်ချက်တွေနဲ့ဇွန်လ15ရက်နေ့တနင်္လာနေ့မှာပြန်ပြီးတော့စတင်ကျင်းပနေပါတယ်။မလထဲမှာကျင်းပရမယ့်အစည်းအဝေးတွေကို COVID-19 ကပ်ရောဂါကြောင့်ရွှေ့ဆိုင်းခဲ့ပြီးမှအခုပြန်ပြီးတော့ကျင်းပခဲ့တာပါ။အိုမှန်လို့ကျင်းပရတာမဟုတ်တဲ့အစည်းအဝေးတွေမှာဘလို့အကြောင်းတွေကိုဆွေးနွေးဆုံးဖြတ်ကြဖို့ရှိတယ်လဲဆိုတာကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာမြို့ကနေ research line ပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးပြောပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတဲ့ကာလအတွင်းကျင်းပနေတဲ့အစည်းအဝေးတွေမှာကိုယ်တိုင်တက်ရောက်သူတွေအနေနဲ့ကျန်းမာရေးအန္တရာယ်မဖြစ်စေရအောင်လူချင်းခက်ခွာခွာနေကြရမယ့်စည်းကမ်းကိုတော့တိတိကျကျလိုက်နာကြရမှာဖြစ်ကြောင်းကုလဆိုင်ရာအရာရှိတွေကပြောပါတယ်။အစည်းအဝေးကိုလူကိုယ်တိုင်တက်ကြမယ့်ကိုယ်စားလှယ်အဖွဲ့တွေမှာလူဦးရေကိုရှော့ချထားမှာဖြစ်ပြီးယာနဲ့ချီတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အလွတ်တဘောတွေ့ဆုံမှုတွေကိုလည်းကုလသမဂ္ဂအစအဦးအတွင်းမှာလုပ်ကြရမှာမဟုတ်ပါဘူး။အစီရင်ခံစာတင်သွင်းတာတွေနဲ့လူခွင့်ရေးအကြောင်းပြန်လည်ဆွေးနွေးမှုတွေကိုသက်ဆိုင်ရာကျွမ်းကျင်သူတွေကလူကိုယ်တိုင်ဖြစ်စေဗီဒီယိုကောတွေကဖြစ်စေပါဝင်ဆွေးနွေးသွားကြမှာပါကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံမာလီယူကရိန်းလီဗျာအာဖဂန်နစ္စတန်နဲ့ဗဟိုအာဖရိကနိုင်ငံတွေပါဝင်နိုင်ငံတွေနဲ့ပတ်သက်လို့လည်းဆွေးနွေးသုံးသပ်ကြမှာဖြစ်ပါတယ်သတင်းတစ်ပတ်ကြာမဲ့အစည်းအဝေးအတွင်းအဓိကဆွေးနွေးကြမဲ့အကြောင်းအရာတွေထဲမှာတော့အမေရိကန်ပြည်ထောင်စုအတွင်းရက်တက်ဖွဲ့ကဖမ်းဆီးချိန်မှာတည်ဆုံသွားတဲ့ African American ဖြစ်သူ George Floyd ကိစ္စကတော့အရေးပေါ်အခြေအနေဖြစ်နေဆွေးနွေးကြမှာပါအမေရိကန်ကိစ္စဆွေးနွေးတာကိုတချို့နိုင်ငံတွေကအသုံးချပြီးသူတို့တင်ပြပြောချင်တာတွေကိုတွန်းတွန်းတိုက်တိုက်ဆွေးနွေးသွားနိုင်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ဂျနီဗာမြို့ကညွှန်ကြားရေးမှူး John Fisher ကပြောပါတယ
် We're also very concerned of course that China is seeking to exploit this moment of global chaos and the disruption
လက်ရှိကမ္ဘာနဲ့အမေရိကန်မှာဖြစ်နေတဲ့မတိမငိမ့်အခြေအနေတွေကိုတရုတ်ကအခွင့်အကောင်းယူပြီးဟောင်ကောင်မှာလူခွင့်ရေးနဲ့လွတ်လပ်ခွင့်ပေါ်မှာဖိနှိပ်မှာမျိုးကျွန်တော်တို့ကတိတ်ပြီးတော့စိုးရိမ်ပါတယ်နိုင်ငံတွေအနေနဲ့ဒီအခြေအနေမျိုးမှာဟောင်ကောင်ရေးကိုပို့ပြီးတော့အာရုံစိုက်ကြဖို့တောင်းဆိုချင်ပါတယ်အခုလိုအခြေအနေမျိုးမှာနိုင်ငံတကာကဘလို့တုံ့ပြန်မလဲဆိုတာတရုတ်ကလည်းစောင့်ကြည့်နေမှာပါတရုတ်လုပ်နေတာတွေကိုဘာမှမပြောဘူးဆိုရင်နောက်ထပ်နှိမ်နှင်းမှုတွေထပ်လုပ်ဖို့ပို့ပြီးတော့ရဲတင်းလာလိမ့်မယ်လို့ထင်ပါတယ်လို့သူကပြောပါတယ် Washington Post ကဆောင်းပါရှင်ဂျမယ်ခါရှိုဂီသက်ခံရမှုဟာ sorry အစိုးရရဲ့ထောက်လှမ်းရေးလက်ချက်ဖြစ်တယ်လို့အခိုင်အမာစုံစမ်းတွေ့ရတဲ့အကြောင်းဥပဒေမဲ့တပ်ဖြတ်မှုဆိုင်ရာအထူးကျွမ်းကျင်သူ Annex Kalimat ကမနစ်ကအစီရင်ခံစာမှာတင်ပြခဲ့ပါတယ်။ဒီနှစ်လူခွင့်ရေးကောင်စီအစည်းအဝေးမှာ Sorry အစိုးရရဲ့လူခွင့်ရေးချိုးဖောက်နေတဲ့ကိစ္စဆွေးနွေးဖို့အစီအစဉ်မပါပေမဲ့ထပ်ပြီးအာရုံစိုက်ကြဖို့လိုတယ်လို့ Fisher ကယူဆထားပါတယ
်။ In addition to of course the murder of Khashoggi.
Khashoggi အသက်ခံရတဲ့ကိစ္စအပြင်လူခွင့်ရေးလှုပ်ရှားသူအမျိုးသမီးအတော်များများဆက်ပြီးတော့အဖမ်းခံနေရဆဲပါ။တချို့ကတော့ပြန်လွတ်ပေမဲ့ဖန်ခံထားသူတွေရှိနေစေညှဉ်းပန်းနှိပ်စက်တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေသေးပါပဲသူတို့ဟာရာဇဝတ်ပစ်မှုတွေနဲ့ရင်ဆိုင်နေကြရတယ်နောက် sorry မှာတည်ရန်ပေးကွက်မြတ်မှုတွေလည်းဆက်ပြီးတော့ရှိနေတယ်အတိုက်ခံတွေပေါ်ဖန်စီဖိနှိပ်မှုတွေလည်းလုပ်နေတယ်လို့ Fisher ကဆက်ပြောပါတယ်ဒီသတင်းပတ်ကုံပိုင်းကြရင်လူခွင့်ရေးကောင်စီကနေဆုံးဖြတ်ချက်ပေါင်း40ကျော်ကိုဆုံးဖြတ်တာအတည်ပြုတာတွေလုပ်ဖို့ရှိပါတယ်အဲ့ဒီထဲမှာမြန်မာလစ်ဗျာအီရန်နီကာရာဂွာတောင်ဆူဒန်နိုင်ငံတွေကလူခွင့်ရေးခြေနေတွေကိုတိုးတက်စေရေးအကြံပြုချက်တွေပါဝင်မှာဖြစ်ပါရဲ့ရှင်ကျွန်မခွာညိုပါ